တရုတ်နဲ့အမေရိကန်နိုင်ငံသားမှအချင်းသားလဲလှယ်ရေးသဘောတူညီမှုအရာဒီပြန်လွတ်လာတဲ့အမေရိကန်နိုင်ငံသား၃ယောက်ဟာအခုအမေရိကန်ကိုပြန်လာနေကြပြီလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။မိသားစုတွေပြန်လည်ဆုံကြလေးရှိတဲ့ Thanksgiving ကျေးဇူးတော်နေ့အမီ Kylie Mark Sedan နဲ့ John Lang တို့အမေရိကန်ကိုပြန်လာနေကြပါပြီလို့ဒီအမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken ကပြောပါတယ်။ကျန်းကျန်းမာမာရှိနေကြတာနဲ့မကြခင်မိသားစုတွေနဲ့ပြန်လည်ဆုံတွေ့နိုင်ကြတော့မယ့်အရေးအတွက်သူဘလောက်ဝမ်းမြောက်ဝမ်းသာဖြစ်ရတယ်ဆိုတာကိုအပြန်လမ်းမှာရောက်နေကြတဲ့သူတို့သုံးယောက်နဲ့ဆက်သွယ်စင်မှာပြောကြားခဲ့ကြောင်းဝန်ကြီးပလင်ကင်က X လူမှုကွန်ရက်မှာရေးသားပါတယ်။တရုတ်အစိုးရရဲ့မှားယွင်းဖမ်းဆီးမှုခံခဲ့ရတယ်လို့အမေရိကန်အစိုးရဖော်ပြပြောဆိုသူသုံးယောက်ပြန်လည်လွတ်မြောက်လာတဲ့အကြောင်းကိုအမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကပုံထုနေတော့ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။လာနေချီကြအောင်တရုတ်အစိုးရနဲ့ညှိနှိုင်းခဲ့ရတဲ့အပြန်အလှန်အကျဉ်းသားလဲလှယ်ရေးသဘောတူညီချက်အရအမေရိကန်မှာဖမ်းထားတဲ့တရုတ်နိုင်ငံသား၃ယောက်ကိုလည်းအမေရိကန်ကပြန်လွှတ်ပေးခဲ့ရပါတယ်။အမေရိကန်မှာမှားယွင်းဖမ်းဆီးခံထားခဲ့ရသူလို့ဆိုတဲ့တရုတ်နိုင်ငံသား၃ယောက်တရုတ်နိုင်ငံကိုပြန်ရောက်လာကြပြီလို့ဒီနိုင်ငံသားရေးဌာနပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။တရုတ်နိုင်ငံကနေပြန်လွတ်လာတဲ့အမေရိကန်၃ယောက်ဟာနှစ်စီအကျဉ်းချခံထားရသူတွေဖြစ်ပြီးတော့ Mark Sedan ဆိုရင်တည်တံချခံထားရပါတယ်သူတို့အားလုံးကတော့အပြစ်မရှိကြောင်းပြောထားကြပါတယ်ရှင်